Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2016ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါ။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်သမ္မတလောင်းရွေးချယ်ပွဲမှာတော့ဟီလာရီကလင်တန်ကအပြတ်အသတ်အနိုင်ရပါတယ်။ယာယီပြစ်ခတ်ရက်စဲရေးရယူထားတဲ့ဆီးရီးယားနိုင်ငံမှာဒီကနေ့လေးချောင်းတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေပါတယ်။ကျောင်းနိုင်ငံမှာတော့ဇီကာဗိုင်းရပ်စ်ကူးစက်မှုနှစ်ခုထပ်ပြီးတော့တွေ့ရှိနေရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အပြစ်ရ RCSS ကိုတက်ဆုတ်ခိုင်းလိုက်ပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကတအောင်းတက်ကိုနယ်မြေရှင်းလင်းရေးအကြောင်းပြုပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်စစ်ရေးတင်းမာနေပါတယ်။ရှမ်းပြည်သူလူထုရဲ့သဘောထားဘယ်လိုရှိပါသလဲ
။အတက်နိုင်ဆုံးကတော့နိုင်ငံကြီးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းစေချင်တဲ့ငင်းချမ်းရေးပေါ့။ငင်းချမ်းတဲ့နီလန်းနဲ့ချင်းစေချင်တဲ့သဘောထားရှိပါမယ်။ဒါပေမဲ့တော့အားလုံးက
နောက်ပိုင်းမှာသတင်းပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ရှင်။ဇတိုက်တင်ဆက်ပေးဖို့ရှိတာကတော့သမရဖြည့်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သက်ချက်ပုံမှန်တစ်ခုဖြစ်တဲ့59စာလုံးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲအကြောင်းသတင်းတင်ဆက်ပေးဖို့ရှိသလိုတောင်တရုတ်ပင်လယ်တွင်းကတင်းမာမှုတွေအရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေဘာကိုတောင်းဆိုလိုက်ပါသလဲဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောက်ဟီလာရီကလင်တန်အပြတ်အသတ်အနိုင်ရလိုက်တာကြောင့်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုမှာရှေ့ကဦးဆောင်နေသူအဖြစ်ပိုပြီးခိုင်မာသွားစေပြီးပြိုင်ဘက်ဘာနီဆန်ဒါးစ်အတွက်ကတော့စူပါကျူးစဒေးလို့ခေါ်တဲ့လာမယ့်အင်္ဂါနေ့ပါတီတွင်သမ္မတလောင်းရွေးကောက်ပွဲတွေမစတင်ခင်မှာအရေးပါတဲ့ရွေးကောက်ပွဲတစ်ခုကိုရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းပြည်နယ်တွေထဲမှာပထမဆုံးချင်းပတဲ့တောင်ကယ်ရိုလိုင်းနာပြည်နယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုလာရောက်မဲထဲကြတဲ့ဒီမိုကရက်မဲဆန္ဒရှင်၄ပုံ၃ပုံရဲ့ထောက်ခံမှုနဲ့ဟီလာရီကလင်တန်အောင်ပွဲခံခဲ့တာဖြစ်ပါတယ်။ဒီအလက်ကတော့အရင်ကတည်းကမျှော်လင့်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ပြိုင်ဘက်ဘားမောင်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါးစ်အနေနဲ့လူမှုစစ်တမ်းတွေအရ30ရာခိုင်နှုန်းနီးပါးရှုံးနိမ့်နေတာကနေမဲကွာဟမှုနှဲသွားအောင်များဆောင်ရွက်လာနိုင်မလားဆိုတာကိုမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်။ Hillary Clinton ဟာအခုဆိုရင် Democratic Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲပထမ၄ခုထဲမှာ၃ခုမှာအနိုင်ရတာဒါမှမဟုတ်ထောက်ခံမဲ့ဒဏ်တူရထားပြီးဖြစ်ပါတယ်။လာမယ့်အင်္ဂါနေ့မှာပြည်내အများအပြားမှာတပြိုင်တည်းချင်းပမဲ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာလည်းလူမှုစစ်တမ်းတွေအရမဲအပြတ်အသတ်နဲ့ဦးဆောင်နေပါတယ်။ Republican Party ဘက်မှာတော့သမ္မတလောင်းဖြည့်ရည်ပြိုင်ဆိုင်နေကြတဲ့ Marco Rubio နဲ့ Donald Trump တို့မနေ့စနေနေ့တုန်းကပုံကိုရည်အရအပြန်အလှန်ထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။ပြည်내၁၁ခုတို့မှာလာမယ့်အင်္ဂါနေ့တပြိုင်တည်းချင်းပချမဲ့ Republican Party တွင်သမ္မတလောင်းရွေးချယ်ပွဲတွေမှာတော့လူမှုစစ်တမ်းတွေအရ Donald Trump ကဦးဆောင်နေပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာယာယီပြစ်ခတ်ရစေးကြောင်းရလာတဲ့တည်ငြိမ်မှုကိုဆီးရီးယားပြည်သူတွေခံစားနေတော့မှာပဲအပြစ်ရသဘောတူညီချက်အကျိုးသက်ရောက်ပြီးတရက်ကြာဒီကနေ့တနင်္ဂနွေနေ့မှာတချို့မြို့တွေမှာလေကြောင်းတိုက်ခိုက်မှုတွေပြန်ဖြစ်လာလို့ငြိမ်းချမ်းမှုတွေကြိုးပောက်သွားပါတယ်လေကြောင်းတိုက်ခိုက်မှုတွေမှာအနည်းဆုံးရွာ6ခုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့ Britain ခြေစိုက်စောင့်ကြည့်ရေးအဖွဲ့တခုကပြောဆိုပါတယ်လူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ကပြောရမှာတိုက်ခိုက်ခဲ့တဲ့ကြက်လီရင်အမျိုးအစားတိကျကိုမသိနိုင်ပေအပြစ်ရသဘောတူထားတဲ့ဒေသကိုတိုက်ခိုက်မှုလုံမလုံဆိုတာလဲရှင်းရှင်းလင်းလင်းမသိဘူးလို့ဆိုပါတယ်။ဒီအပြစ်ရသဘောတူညီမှုမှာ ISIS အဖွဲ့နဲ့ Al-Qaeda ဆက်နွယ်တဲ့ Al-Nusra တပ်ဦးအကြမ်းဖက်အဖွဲ့တွေအကြုံးဝင်ပါဘူး။ဒီနှစ်ထဲမှာပထမဆုံးဖြစ်တဲ့ Syrian နိုင်ငံရဲ့ပြစ်ခတ်ရဆဲရေးသဘောတူညီချက်ကပထမပိုင်းနိုင်ငံတစ်ဝက်နေရာတော်တော်များများမှာအတော်တန်တည်ငြိမ်မှုရှိလာစေခဲ့ပါတယ်။အမေရိကန်နဲ့ရုရှားဂျာဝင်ဆောင်ရွက်ပြီးတဲ့စနေနေ့ကစတဲ့ဒီယာယီအပြစ်ရစဲမှုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ရတဲ့ချို့ရှိခဲ့ပေမဲ့သဘောတူညီမှုရဲ့ပထမဆုံးနေ့မှာအတိုင်းအတာတစ်ခုအထိယုံကြည်မှုတည်ဆောက်နိုင်ခဲ့တယ်လို့ Syria နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Stephen D. Mistura ကမှတ်ချက်ပေးပြောဆိုပါတယ်
အီရန်နိုင်ငံမြောက်ပိုင်းရှင်ဂျာတောင်နှန်းဒေသကပက်ရှမာဂါကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကိုအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွတွေကဓာတ်ထုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့သလားဆိုတာကိုအတည်ပြုနိုင်ဖို့အတွက်ကတ်လူတာဝန်ရှိသူတွေနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပူးတွဲဆောင်ရွက်နေပါတယ်။အစ္စလာမ်ရဲ့အစိုးရ IS တိုက်ခိုက်ရေးသမားတွေကလက်လုံဒုံးချီတွေနဲ့ရှင်ဂျာဒေသကိုတိုက်ခိုက်ခဲ့ပြီးနောက်ပက်ရှမာဂါလို့ခေါ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေနဲ့အရက်သားဒါဇင်ပေါင်းများစွာတို့မူဝေအော့အန်တာတွေဖြစ်နေကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ကတ်ဒေသလုံခြုံရေးကောင်စီကတော့ဖေဖော်ဝါရီလ25ရက်နေ့ကတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်း Twitter ကနေရေးသားဖော်ပြပါဗျ IS အစွန်းရောက်တွေကဓာတုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့တယ်ဆိုတာသာအတည်ပြုနိုင်ခဲ့ပြီဆိုရင်တော့ကတ်လူမျိုးစုအာဏာပိုင်တွေအဆိုအဖျင်ဒါဟာကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေအပေါ်ဓာတုလက်နဲ့၈ချိန်မြောက်တိုက်ခိုက်မှုဖြစ်ပါလိမ့်မယ်အစွန်းရောက်အဖွဲ့တွေဟာဓာတုလက်နဲ့တွေကိုအီရန်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာအသုံးပြုခဲ့တယ်လို့အခုဖေဖော်ဝါရီလအစောပိုင်းမှာပဲအမေရိကန်အမျိုးသားထောက်လန်းရေးဌာနညွှန်ကြားရေးမှူးဂျိမ်းစ်ကလပါကကွန်ဂရက်စ်လွှတ်တော်မှာပြောဆိုထားပါတယ်
အီရန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲအတွက်မဲတွေကိုဒီနေ့တနင်္ဂနွေနေ့မှာဆက်ရေးတွက်နေကြပြီးတနင်္လာနေ့မှာရလဒ်တီထွက်မယ်လို့မျှော်လင့်ရပါတယ်အခုရက်ထိရသမျှအဖြေတွေအရတော့ပြုပြင်ပြောင်းလဲရေးသမားတွေနဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံဖို့လိုလားတဲ့သဘောထားသိမတင်းမာသူတွေဘက်ကအဓိကအောင်မြင်မှုတွေရနေပါတယ်လက်ရှိသမ္မတဟာဆမ်မရီနီနဲ့သမ္မတဟာရက်ဖ်ဆန်ဂျန်နီတို့ဟာ Assembly of Expert လို့ခေါ်တဲ့နိုင်ငံရေးအုပ်ဆောင်အဖွဲ့ဝင်ရွေးကောက်ပွဲမှာဦးဆောင်နေပါတယ်ဒီဩဇာကြီးမားတဲ့အုပ်ဆောင်ဖွဲ့ဟာကောင်းဆောင်ကြီးအယာတိုလာအလီခမ်မီနီရဲ့လုပ်ငန်းတွေကိုစောင့်ကြည့်ရတဲ့ဖွဲ့ဖြစ်ပါတယ်။ကောင်းဆောင်ကြီးခမ်မီနီဟာအီရန်ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်လို့နောက်ဆုံးဆုံးဖြတ်ချက်ပေးနိုင်တယ်လို့သူ့နေရာမှာဆက်ခံမဲ့ကောင်းဆောင်အစ်စ်ကိုလည်းရွေးချယ်နိုင်သူဖြစ်ပါတယ်။အခုအချိန်အထိရသမျှရွေးကောက်ပွဲရလဒ်တီအရတော့သဘောထားတင်းမာသူတွေအနေနဲ့ဥပဒေပြုလွှတ်တော်အမတ်နေရာ290ရင်းမှာတင့်တော်တဲ့နေရာအရေးအတွက်ရဖို့မျှော်လင့်ချက်နေပါတယ်။သမရနဲ့မဟာမိတ်ဖြစ်တဲ့ပြည်ပြင်ပြောင်းလဲရေးသမားတွေကအီရန်ပါလီမန်ထဲမှာနေရာ30ရထားပြီးအခုရွေးချယ်ပွဲကအစိုးရကိုပို့ပြီးတော့ယုံကြည်အားထားမှုရစေတယ်လို့သမရရိုဟင်နီကိုကိုကာပီစနေနေ့တို့အစိုးရသတင်းမီဒီယာတွေကဖော်ပြပါတယ်။အခုရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်တွေအပါအဝင်မဲပြီးတဲ့လူဦးရေပိုများလာတယ်လို့လည်းသတင်းတွေကဖော်ပြပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တို့မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုနှစ်ခုတွေ့ရတယ်လို့ဒေသန္တရချမ်းမာရေးအရာရှိတွေရဲ့အဆိုကိုကိုးကားပြီးသတင်းတွေထွက်ပေါ်လာပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့ဗင်နီဇွဲလားနိုင်ငံကပြန်လာတဲ့တရုတ်နိုင်ငံသားမောင်နှမနှစ်ဦးဖြစ်ပါတယ်။ဂွမ်တောင်းပြည်နယ်ချမ်းမာရေးအဖွဲ့ရဲ့အဆိုအရဂွမ်ဆူးမြို့ဘိုင်ယွန်းနိုင်ငံတကာလေဆိပ်ကိုပြီးခဲ့တဲ့ဇာသာပတိနေ့ကဆက်ရောက်လာကြတဲ့မောင်နှမနှစ်ဦးထဲကအသက်6နှစ်အရွယ်ကောင်ကလေးဖြားနေတာကိုတွေ့ခဲ့ရပြီးအသက်7နှစ်အရွယ်အမဖြစ်သူကလေးမလေးဟာလည်းအင်ပြင်းနေထနေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။ကလေးနှစ်ဦးစလုံးဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုမနေ့စနေနေ့ကအတည်ပြုခဲ့ပြီးဆေးရုံတစ်ခုမှကုသမှုခံယူနေကြပါတယ်။ဇီကာဗိုင်းရပ်စ်ဟာချင်းကနေတဆင့်ကူးစက်တာဖြစ်ပြီးအဓိကကတော့ Aedes ချင်းကြားကနေကူးစက်တာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိ Aedes ချင်းကြားကဘလောက်အတိုင်းအတာအထိဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့စေသလဲဆိုတဲ့အပေါ်တိတ်ပန်နေကြသက်သေအထောက်အထားတွေမရှိသေးဘူးလို့လဲဂွမ်တောင်းပြည်နယ်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအကြီးအကဲကပြောပါတယ်။ပြည်ပကနေဝင်ရောက်လာတဲ့ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှု၈ခုရှိနေတာနဲ့အတူတရုတ်နိုင်ငံတဝန်ပူနွေးတဲ့ရာသီဥတုစတင်လာချိန်မှာဇီကာဗိုင်းရပ်စ်ပြန့်နှံ့နိုင်မှုအပေါ်တရုတ်နိုင်ငံတဝန်အမြင့်ဆုံးအဆင့်သတိပေးနှိုးဆော်ထားပါတယ
်။မကြာသေးခင်ကမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်သတ်ချက်နဲ့အတူဒုံးပျံတင်လွှတ်ခဲ့မှုအပြီးကိုရီးယားကျွန်းဆွယ်အရေးတင်းမာမှုတွေပိုမြင့်လာချိန်ဒီနေ့တနင်္ဂနွေနေ့မှာတော့တောင်ကိုရီးယားနဲ့တရုတ်နျူကလ িয়ার ရေးအထူးကိုယ်စားလှယ်တွေတောင်ကိုရီးယားနိုင်ငံဆိုးမြို့မှာတွေ့ဆုံခဲ့ပါတယ်။ကိုရီးယားပန်နက်ဆွန်လာကျွန်းဆွေရေးရာတရုတ်အထူးကိုယ်စားလှယ်နဲ့6နိုင်ငံဆွေးနွေးပွဲအကြီးအကဲဝူဒေးဝီနဲ့ကိုရီးယားပန်နက်ဆွန်လာငြိမ်းချမ်းရေးလုံခြုံရေးအထူးကိုယ်စားလှယ်ဟွမ်ဂျွန်ကော့ခ်တို့ဆိုးမြို့မှာကျင်းပတဲ့အစည်းအဝေးကိုတက်ရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဇန်နဝါရီလ6ရက်နေ့နျူကလ িয়ার ဆန်သတ်မှုအပြီး ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ဆယ်စုနှစ်နှစ်ခုအတွင်းအတင်းကျပ်ဆုံးလို့ပြောနိုင်တဲ့လက်ရှိတဲ့အများကြီးပိုပြီးတော့တင်းကျပ်တဲ့တန်ခတ်ရေးယူမှုတွေအမေရိကန်နိုင်ငံကကုလသမဂ္ဂကိုကြာသပတေးနေ့ကမူကြမ်းဆိုပြုလွှာပြည့်ရခဲ့ပြီးတဲ့နောက်မှာအခုစီဝေးဖြစ်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ရေးယူတန်ခတ်မှုချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားနှစ်လကြာဆွေးနွေးခဲ့ပြီးတဲ့နောက်ကြာသပတေးနေ့ကတော့အမေရိကန်ရဲ့ဆိုပြုချက်မူကြမ်းကိုတရုတ်နိုင်ငံကသဘောတူခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့တရုတ်အစိုးရရဲ့အပြုသဘောဆောင်တဲ့ခံကဏ္ဍအတွေ့လေးစားရုံမကနျူကလ িয়ার ဆိုင်ရာအနာဂတ်ပြဿနာတွေအပါအဝင်မြောက်ကိုရီးယားပြဿနာတွေကိုတရုတ်နိုင်ငံနဲ့မဟာဗျူဟာနီးလမ်းကျဆက်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်ချင်တယ်လို့ကိုရီးယားအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ G20 ကမ္ဘာ့ဆက်မှုထိပ်သီးနိုင်ငံ20ရဲ့စည်းဝေးပွဲကကမ္ဘာ့စည်းပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနီးလမ်းပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြည်ပပို့ကုန်မြင့်တင်မှုအတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ချဖို့စနေနေ့ကကြေညာလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေချေးစည်းဆင်းမှုဥရောပတိုက်အတွင်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေနဲ့ပရိပခနဲ့ EU ဥရောပတမကတဲကနေဗီတိန်နိုင်ငံထွက်ခွာမဲ့အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမသေးချာမရေရာမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမျိုးမှာနှစ်ရက်ကြာကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။အဲလန်နိုင်ငံရဲ့ချိုးချံချွေတာရေးအစီအစဉ်တွေပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတဲ့မဆန္ဒရှင်တွေဟာဝင်ကြီးချုပ်အဲဒကယ်နီဦးဆောင်တဲ့လက်ရှိညွန်ပေါင်းအစိုးရကိုဆက်ပြီးမထောက်ခံတော့ဘူးဆိုတာပြလိုက်ကြပုံရပါတယ်။ Fine Gael နဲ့ Labour Party ရဲ့အစိုးရဆက်ပြီးတော့အုပ်ချုပ်ခွင့်မရဘူးဆိုတာရှင်းသွားပါပြီလို့လက်ရရေး Fine Gael Party ခေါင်းဆောင်ဝင်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ Direct from Washington The
Voice of America The VOA နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရုံဆုံးနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တွေကတိုက်ပွဲသတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းတောင်ပိုင်းတပ်နဲ့တအောင်းတပ်တို့ကြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာပဲအစိုးရတပ်ဖက်ကနေနယ်မြေတည်ငြိမ်ရေးလက်နက်ကိုင်ဖွဲ့စည်းအားလုံးကိုရှင်းလင်းနေတယ်လို့သတင်းထုတ်ပြန်ပြီးတဲ့နောက်ဒီကနေ့မှာတော့တအောင်းတပ်ကိုအင်အားသုံးပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာနေပါတယ်။ဒီလိုဒေသရင်းစည်ရေးတင်မာမှုတွေကြောင့်တိုက်ပွဲတွေကြောင့်ထောင်ချီပြီးတော့စစ်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အိမ်ပြန်နိုင်ရေးကလည်းအတော်လေးကိုမရေမရာဖြစ်လာနေတာပါအခြေအနေအသေးစိတ်ကိုနားဆင်ပါရှင်အပြစ်ရဲ့လက်မှတ်မထိုးထားတဲ့တအောင်းပလောင်တက်ကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်တပ်ဘက်ကအင်အားသုံးပြီးအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လာနေတယ်လို့တအောင်းတက် TLL ကပြောပါတယ်ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းအထိရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တောင်30ကျေးရွာ၊ကွဲဟဲကျေးရွာ၊မြိုင်ကျေးရွာတွေမှာအစိုးရတပ်မ89နဲ့တအောင်းတက်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ TLL ရဲ့ပြောခွင့်ရဗိုလ်မှူးမိုက်အိုက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
် She's shell ဒီထိုးစီအတိုင်းအတာနဲ့ဆိုရင်တော့တိုက်ပွဲပုံမှုကျင်းထန်လာတဲ့နေထားရှိတယ်တိုက်ပွဲကရကင်းကတည်းကပူပြီးများပြားလာမှုအနေထားတော့ရှိတယ်အင်အားသုံးမှလည်းရှင်းလင်းရေးလုပ်မယ်ဆိုရင်တော့အဲ့ဟာတော့မကန်တဲ့တရှိမီတော့ဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့ဒီကူရက်ကျင်းတော့အာဆီယံကတိုက်ပွဲဖြစ်နေတာကိုအာဆီယံကပြန်ခိုင်းနိုင်ပြီအာဆီယံကမဆုံးဘူးရှေ့လျှောက်ရင်းအာဆီယံနဲ့ကျင်းတဲ့တိုက်ပွဲဟိုထိတိမှုမရှိဘူးလို့မပြောနိုင်အမခံချက်မပေးနိုင်ဘူးအစိုးရပဲလည်းတိုက်ပွဲပူပြီးပြင်းထန်လာလို့ရှိရင်တော့ဒီထုတွေကလည်းကိုရက်စီဗီရှောင်းတွေတော်သေးများတယ်အမင်းဆက်ပြီးလို့ကျင်းတော့တိုက်ပွဲပူပြီးပြင်းထန်လာလို့ရှိရင်တော့စီဗီရှောင်းကပူပြီးများလာနိုင်တဲ့အနေထားရှိတယ်လူထုတွေပူပြီးဒုက္ခရောက်နိုင်တဲ့အလားအလာတော့ရှိတယ်အင်းအတူမှဖြစ်ရှင်နေလာတော့လုံးဝအမိုင်းနဲ့နေလာတော့ကျွန်တော်တို့မြင်တာပ
ါရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်ကြောင်မဲမြို့နယ်တွေရဲ့ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ SSA တောင်ပိုင်းတပ်နဲ့တအောင်းတပ် TLN တို့အကြားတိုက်ပွဲတွေကလနဲ့ချီဖြစ်ပွားလာနေတဲ့အတွက်တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ချီဒုက္ခရောက်နေကြရတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကပြည်သူ့လွှတ်တော်မှအရေးတကြီးအဆိုတင်သွင်းခဲ့တယ်လို့ရှမ်းပြည်နယ်အစိုးရဘက်ကလည်းစီရေးဖြည့်ရှင်းပေးဖို့ဆွေးနွေးခဲ့ကြပြီးတဲ့နောက်အပြစ်ရလက်မှတ်ထိုးထားတဲ့ RCSS ကိုမြန်မာစစ်တပ်ကတိုက်ပွဲနယ်မြေတွေကနေပြန်ဆုတ်ခိုင်းခဲ့ပါတယ်။ဒါပေမဲ့လည်း RCSS SSA အဖွဲ့ဘက်ကစုံမပေးဘဲအင်အားပို့ပြီးဖြည့်လာတာကြောင့်အဲ့ဒီနယ်မြေတွေကနေလက်နက်ကိုင်အဖွဲ့အားလုံးကိုရှင်းလင်းနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတော့ TLLA တပ်ဖွဲ့တွေကိုအ
အစိုးရစစ်တပ်ကတိုက်ခိုက်နေပြီး RCSS နဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့သတင်းတွေတော့မကြားရသေးပါဘူး။အခုဖြစ်နေတဲ့စစ်ရေးပြဿနာကိုဂျာဝင်ဆက်ဆက်ဖြေရှင်းပေးဖို့နိုင်ဟန်တာဗိုလ်ချုပ်ခွန်မော်နဲ့ဦးသိန်းစော်တို့ပါဝင်တဲ့ညှိနှိုင်းဖြေရှင်းရေးကော်မတီတရက်ကိုလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအရေးပေါ်အစည်းအဝေးလုပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။အခုချိန်မှာတော့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့အရေးစီစဉ်နေတယ်လို့ TLN ဘက်ကပြောပါတယ
်။ UNFC ကအစည်းအဝေးပြီးတော့ဒီဖြေရှင်းရေးအဖွဲ့အစည်းမှာဖွဲ့စည်းလိုက်တယ်။အဲ့မှာကျွန်တော်တွေ့ဆုံမဲ့နေရာပေါ်တော့တရားမဲ့အဖွဲ့အစည်းအဲ့မှာညှိပေးဖို့ဆိုမှပြော UNFC ကိုပြောထားတယ်။အခု UNFC ကအဲ့ကိစ္စကိုလည်းညှိပေးနေတယ်ခင်ဗျ။ဘယ်နည်းပဲချင်းဖြစ်မလဲဆိုတော့ကျွန်တော်မတိရသေးဘူးခင်ဗျ။
တအောင်တက်အနေနဲ့နည်းမြေတည်ငြိမ်အေးချမ်းရေးနဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးလိုလားကြောင်းကိုလည်းပြောပါတယ်
။ဒီကတော့သူစီဘက်ကရပ်ပေးဖို့ဆိုရင်တော့ဒီတက်ပွဲကတော့ရော့ကြတော့မလို့ဒီစံပေးပွင့်ပြမှာဖြည့်ရှင်းတဲ့နီလာတော့ကျွန်တော်လည်းမလုပ်ချင်ဘူးမင်္ဂလာနီလာနဲ့မဟုတ်ဘူးတွေ့ဆုံဆွေးနွေးမှုကတော့အဓိကဖြည့်ရှင်းတဲ့နီလာဖြစ်တယ်စာစီအပ်ပဲလည်းကျွန်တော်ကတွေ့ဆုံဆွေးနွေးမှုလည်းအဆင်ပြေရှိတယ်ဒီအစိုးရဘက်မှလည်းငကူကလည်း NC လက်မှတ်ထိုးဖို့အတွက်လည်းကျွန်တော်တောက်လျှောက်လိုက်လာတယ်ဒါပေမဲ့နောက်ဆုံးမှတော့မဖြစ်လာဘူးပေါ့နော်လာမယ့်အစိုးရတက်လာလို့ရှိရင်တော့ဒီချင်းရေးကိစ္စဆက်ပြီးဆွေးနွေးဖို့တော့ကျွန်တော်မျှော်လင့်တယ်ကျွန်တော်ဆက်ပြီးဆွေးနွေးဖို့အဆင်ပြေရှိတယ်
လက်တလောမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်တယ်လို့မထွက်ပြေးနိုင်မဲရွာတွေထဲပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။စစ်ရေးပြဿနာကိုနိုင်ငံရေးနီးလန့်နဲ့တွေ့ဆုံဆွေးနွေးဖြေရှာကြပါလို့လည်းဒုက္ခသည်တွေကိုကုညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကအခုလိုပြောပါတယ
်။အတတ်နိုင်ဆုံးကတော့နိုင်ငံရေးကိုနိုင်ငံရေးနီးလန့်ဖြေရှင်းစေချင်တယ်။ငင်းချမ်းရေးပေါ့။ငင်းချမ်းတဲ့နီးလန့်နဲ့ဖြေရှင်းစေချင်တဲ့သဘောထားရှိပါမယ်။အဲ့တော့အလုံးကကိုတိုင်းသားညီကောင်မောင်နှမတွေပဲဆိုတော့ဒီဘဲနာမှာနိုင်ငံတော်ဝဲပတ်နာပါတယ်တက္ကပတိဖြစ်တိုင်းသားတက္ကပတိဖြစ်အစိုးရတက္ကပတိဖြစ်ဒီကတော့ကိုတဲ့အောက်လက်ငယ်သားတွေနာမယ်ပြင်ဒီလူတို့ရဲ့အနေရပြန်လို့မရတဲ့အနေထားမျိုးမှာဒီလူတို့ရဲ့စားဝတ်နေရတာအကုန်လုံးကလေးတွေပညာရေးကစနစ်နာဆုံးရှုံးမှုတွေအများများပါတယ်
ထောင်ချီတဲ့ဒုက္ခသည်တွေအတွက်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုဖွင့်လှစ်ထားပြီးအကူအညီပေးနေကြပေမဲ့ဘေးလွတ်ရာကိုပြေးရတဲ့ဒေသခံပြည်သူတွေမှာစစ်ဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ကြီးမားနေပြီဖြစ်လို့ဒေသရင်းတည်ငြိမ်ရေးနေရရင်းပြန်နိုင်ရေးရေရှည်ဘဝရည်တည်နိုင်ရေးလူမှုစီးပွားတွေပြန်လည်တည်ဆောက်နိုင်ရေးနဲ့ဒေသရင်းဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်ပေးဖို့လိုလားနေကြလို့စစ်ရေးတင်းမာမှုတွေကိုပြေးလည်အောင်ညှိနှိုင်းကြပါလို့ဒေသခံပြည်သူတွေကတောင်းဆိုနေကြတာပါရှင်
ရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတဲ့တရက်ကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရရှင်။
လာမယ့်အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့နားဆင်ရမှာကတော့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သက်ချက်ပုံမှန်တစ်ခုဖြစ်တဲ့59စာလုံးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲသတင်းဖြစ်ပါတယ်သမရဖြစ်ခွင့်အရေးချင်းကိုကန့်သက်ထားတဲ့အခြေခံဥပဒေပုံမှန်59ဟာတိုင်းပြည်ရဲ့လိုအပ်ချက်တစ်ခုဖြစ်တာကြောင့်ထောက်ခံတယ်လို့သူတို့ကိုသူတို့အမျိုးသားရေးလှုပ်ရှားသူများလို့ခေါ်ဆိုသူတွေကပြောဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာလှုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအသိပညာပေဟောပြောပွဲဆိုတဲ့အတွင်အခုလိုပြောဆိုလိုက်တာပါ။တိုင်းပြည်ရဲ့အပြောင်းလဲကာလမှာအခုလိုရည်ရွယ်ချက်ရှိရှိလှုပ်တဲ့ပွဲမျိုးကိုပြည်သူတွေကကြည်နေမှာမဟုတ်ဘဲငြိမ်းငြိမ်းချမ်းချမ်းနဲ့တိုက်ပွဲဒီတိုင်းပြည်ပြောင်းလဲတာကိုသာလူထုကလိုလားနေကြတယ်လို့ဒီပွဲနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တဦးကတုံ့ပြန်ပါတယ်အပြည့်အစုံကိုတော့အဲ့ဒီပွဲမှာကိုရိုင်းသတင်းသွားယူထားတဲ့ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင
်2015ပါတီစုံရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုနိုင်ရလိုက်ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်တမနာဖြစ်လာဖို့မျှော်မှန်းချက်တွေကမြင့်မြင့်မားမားရှိနေတာပါဒ ီပုံမှာကိုလွှတ်တော်ထဲမှာပြင်ဆင်နိုင်မှုဒါမှမဟုတ်ဆိုင်းငံ့မှုလူလားသူတွေရှိနေပေမဲ့မျိုးချစ်မောင်နှမတွေလို့သူတို့ကိုသူတို့ခေါ်ဆိုသူတွေကတော့ဒီပုံမှာကိုထောက်ခံကြောင်းပြတဲ့ပွဲတစ်ခုကိုရန်ကုန်မြို့ဘိုးစွန်မှန်ကွင်းမှာဒီကနေ့လုပ်ခဲ့ကြပါတယ်ဒီဥပဒေဟာတိုင်းပြည်အတွက်လိုအပ်တာကြောင့်ဒီပွဲကိုလုပ်ရတာဖြစ်တယ်လို့ပွဲစီစဉ်သူတို့ဖြစ်တဲ့ကိုတက်မျိုးဦးကပြောပါတယ
်ဒီပုံမှာကကျွန်တော်တို့နိုင်ငံအတွက်မရှိမဖြစ်လိုအပ်တယ်လို့ယုံကြည်လို့လုပ်တာဒီပွဲဖြစ်လာခြင်းအကြောင်းအရဒီပုံမှာကိုပြင်မယ်ဆင်မယ်ဆိုလို့အတန်လေးကြားလို့ကျွန်တော်တို့ကထောက်ခံတဲ့လူတန်းလားတရားရှိနေပါတယ်ဆိုတဲ့အကြောင်းကိုပြလာတာတတ်ဝေးအနေနဲ့ကျွန်တော်တို့ကထောက်ခံနေပါတယ်ဆိုတော့ပြလာတာအဲ့ဒီအတွက်ကိုကျွန်တော်တို့ကဒါကိုမပြင်ဆင်ဖို့ပြန်ထောက်ခံတာဒီ၅လက်ကိုစလုံးတစ်ခုလုံးကကျွန်တော်တို့နိုင်ငံရဲ့အကြီးဆုံးရှာတို့ဖြစ်တဲ့သမရနေရောင်စီးထားရတဲ့ဥပဒေလေအဲ့ဒီဥပဒေကိုပြင်ဆင်ဖို့ဆိုတာဘလို့နည်းနဲ့မှမဖြစ်နိုင်ဘူးလို့ပဲကျွန်တော်ယုံကြည်တယ
်ဒီဘွဲကိုသက်ဆိုင်ရာတာဝန်ရှိသူတွေထံကနေခွင့်ပြုချက်ယူပြီးလှုပ်ဆောင်တာလည်းဖြစ်ပါတယ်အမျိုးသားရေးလှုပ်ရှားသူတွေဖြစ်ကြတဲ့ဦးဝင်းကိုကိုလက်ရှင်းနေဦးရေးပိုင်နဲ့ဒေါခင်ဝမ်းကြည်အပါဝင်ဦးနေမျိုးဝေတို့ကဒီဥပဒေကိုထောက်ခံတဲ့အကြောင်းအမျိုးသားရေးဝါဒကိုအခြေခံပြီးတော့အတော်လေးပြင်းပြင်းထန်ထန်ပြောဆိုသွားခဲ့ကြတာပါဒါပေမဲ့လည်းတိုင်းပြည်ပြောင်းလဲချိန်မှာအခုလိုမျိုးရည်ရွယ်ချက်ရှိရှိလုပ်တဲ့ပွဲမျိုးတွေမလုပ်တင်ဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုချင်မီကပြောပါတယ
်။ဒီလိုမျိုးအဲရည်ရွယ်ချက်ရှိရှိနဲ့နှောက်ရှက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ပြည်သူကဒါသဘောတူမှာမဟုတ်ပါဘူးလက်ခံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဟိုရွေးကောက်ပွဲကိုပဲကြည့်လိုက်ပါဗျာ။ဒါပြည်သူကရွေးကောက်ပွဲဆိုတာဟိုတိုက်ပွဲပုံစံနဲ့ပြီးတာတာဗျာ။အကြောင်းလဲဟိုလိုချင်တယ်ဆိုတော့အဲဒီတိုက်ပွဲပုံစံနဲ့မဲကိုပြီးတာတာ။အဲ့တော့မြို့သားဒီမိုစီပွဲချုပ်ကိုအပြတ်သက်ထောက်ခံလာတဲ့ဥစ္စာဒါဒီလူတွေအင်အားပေါ်သေးသေးအင်အားတော့ပေါ့ပါဘူးအဲ့ဒါလေးတော့သတိပြုစေချင်တယ်လုပ်တဲ့လူတွေကိုကျွန်တော်တို့ကတိုင်းပြည်ကိုဟာလာငြင်းငြင်းအေးအေးကြီးငြင်းငြင်းနဲ့ပြုရင်ပြောင်းလဲမှုလုပ်ချင်တယ်နောက်ကျွန်တော်တို့ကတခြားလုံးဟာလာဒီလူတွေကခံဘက်ကယူပါပဲဗျာခံလာရတဲ့လူတွေကဒါပေမဲ့ဘာအညွအကာတမှမရှိဘဲအနာဂတ်ကိုပဲကြည့်ပြီးတော့ဟာလာဟိုအားလုံးပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကလိုချင်တယ်ဒါစိတ်ရင်းအမှန်ပဲနော်ဒါပေမဲ့လက်တွေ့သဘောမှာကြတဲ့အခါကျတော့ထိုးလူမပါရေးဒီလူမပါရေးအုပ်စုတွေအဖွဲ့ကြတော့ရှိနေတော့မှာဗျနော်ဒါပေမဲ့ကျွန်တော်တို့ကြည့်တာတခုတော့ဒါသူတို့ကဆုံးဖြတ်အသိကြပါပဲကျွန်တော်တို့ကပြည်သူအားကိုယုံကြည်ပဲဗျာ။ပြည်သူအားနဲ့ပဲကျွန်တော်ကြော်ဖြတ်ရမှာပဲ
။ပုံမှန်59စာလုံးဟာဒေါန်ဆန်းစုကြည်တမနာဖြစ်ဖို့ကန့်သက်ထားတဲ့ပုံမှန်သာဖြစ်တယ်လို့လူအများကပြောဆိုနေပေမဲ့လည်းအမျိုးသားရေးလှုပ်ရှားသူတွေကတော့လူပုဂ္ဂိုလ်တဦးတယောက်ကိုရည်ပဲပြီးရေးသားတာမဟုတ်ပဲနိုင်ငံကိုအုပ်ချုပ်မဲ့တမနာတဦးအတွက်တိုင်းပြည်ရဲ့လိုအပ်ချက်သာဖြစ်တယ်လို့ပြောဆိုကြပါတယ်။ကိုဂျီမီကတော့ဒီပုံမှန်ထောက်ခံတာဖြစ်စေကန့်ကွက်တာဖြစ်စေအငင်းပွားမနေသင့်ပေမဲ့လို့ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့တမနာဖြစ်တယ်လို့ပြောပါတယ်။
ခုချိန်မှာဗျာ59ထောက်ခံတာ59ကျွန်တော်ကတည်းကအငင်းပွားမှုတွေကျွန်တော်တို့မလုပ်ချင်ဘူးယာမဖြစ်လည်းမဖြစ်ချင်ဘူးဒါပေမဲ့အရေးကြီးတာတစ်ခုကဒီတော်ဆန်းစုကြည်ဟာတိုင်းပြည်အတွက်ဟလာအရေးပါတဲ့လူပုဂ္ဂိုလ်တယောက်ဖြစ်တယ်သူဟာတမားဖြစ်မဲ့ဆိုရင်တိုင်းပြည်အကျိုးရှိတာမရှိဘူးလားဆိုတော့အဲ့ဒါကိုပဲဉာဏ်ကြီးနဲ့စဉ်းစားဖို့လိုတယ်နော်အဲ့တော့ဒါလည်းကျွန်တော်တို့ကတိတ်တမားဖြစ်စီချင်လို့ဟလာတော်ဆန်းစုကြည်လည်းသူတမားတိတ်ဖြစ်ချင်လို့ဒါကိုပြောနေတာမဟုတ်ဘူးယာဒါပေမဲ့ဖြစ်တဲ့ဖြစ်တဲ့တဲ့သဘောတဘာဝကိုကျွန်တော်တို့ပြောနေတာပါအဲ့တော့အဲ့ဒါကိုစားလုံးကိုပြင်းလို့မပြင်းလို့ဆိုတော့အဲ့ဒါကိုအခြေခံပြီးတော့အငင်းကုန်တွေပြုလုပ်တာအကျိုးမရှိပါဘူး။ဒါကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့အကျိုးရှိတဲ့ကျွန်တော်တို့တိုင်းပြည်ကိုအကျိုးဖြစ်မဲ့လူပုဂ္ဂိုလ်ကိုသူ့နဲ့တော်ရနေရာမှာထားနိုင်ဖို့အဲ့ဒါကိုပဲဝိုင်းပြီးစဉ်းစားဖို့လိုပါတယ
်။ပုံမှန်59စားလုံးကိုလွှတ်တော်တွင်းမှာပြင်ဆင်နိုင်မှုဒါမှမဟုတ်ဆိုင်းငံ့မှုစူးစမ်းပြောဆိုတာတွေရှိနေချိန်မှာပဲတမရကိုယ်စားလှယ်အဖွဲ့ထိပ်ပိုင်းကောင်းဆောင်တို့ကတော့အခြေခံဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။မတ်လ18ရက်နေ့မှာလွှတ်တော်နှစ်ရက်ကဒုသမနာနှစ်ဦးနဲ့တမရော်တာကုစလရီကဒုသမနာတဦးအသီးသီးရွေးချယ်ကြမဲ့ဒီသမနာရွေးချယ်ရေးလုပ်ငန်းစဉ်ကိုပြည်ထောင်စုလွှတ်တော်မှာဆက်လုပ်တော့မှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောတမရော်တာကုစလရီဘက်ကပါဘသူကိုဒုသမနာရီအဖြစ်တင်မြှောက်သွားမယ်ဆိုတာတော့အခုချိန်ထိအတိအကျမထုတ်ပြန်သေးပါဘူးဒီကနေ့ပိုစီမန်ကွင်းမှာလုပ်တဲ့ပုံမှန်59ကိုထောက်ခံကြောင်းပွင့်မှာတော့လူ900နီးပါးတက်ရောက်ခဲ့ပြီးစူပေါင်းလက်မှတ်ထိုးခဲ့ကြပါတယ်ပြီးခဲ့တဲ့2014ခုနှစ်မေလတုန်းကအဲ့ဒီဗိုလ်ဆိုင်မှန်ကွင်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်တို့ပေါင်းပြီးကျင်းပခဲ့ပြုပြီးတော့အဲ့ဒီအချိန်တုန်းကလူပေါင်းတောင်းနဲ့ချီတက်ရောက်ခဲ့ကြပါရခင်ဗျာ
ကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအာဆီယံဒေတာရင်းကသတင်းကိုတင်ဆက်ပေးပါမယ်တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းကြောင်းစီးရဲတိဆောက်မှုတွေကိုရက်ဆိုင်မှုတောင်းဆိုကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကစနေနေ့ကလာအိုနိုင်ငံမှာတွေ့ဆုံကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ AP သတင်းဌာနရဲ့ရေးသားချက်တွေကိုအခြေခံပြီးတော့ဥကျော်ဇန္တာကပြောပြပေးထားပါတယ်ရှင်
။အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာလာအိုနိုင်ငံဗီယန်ချင်းမြို့တော်မှာစနေနေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာအဓိကထားဆွေးနွေးခဲ့ရတဲ့ကိစ္စတစ်ခုကတော့တောင်တုပ်ပင်လယ်မှာဖြစ်ထွန်းနေတဲ့တင်းမာမှုပဲဖြစ်ပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိန်အပါအဝင်အာဆီယံနိုင်ငံတော်တော်များများဟာဒီတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေအစီအစီရှိနေတာပါ လွန်ခဲ့တဲ့နှစ်နှစ်အတွင်းကဆိုရင်တရုတ်နိုင်ငံဟာဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်တို့ကပါသူ့ပိုင်ငါပိုင်အငင်းပွားနေတဲ့နယ်မြေထဲမှာမြေတွေဆဲဖုတ်ပြီးကျွန်းစစ်တွေတည်ဆောက်ခဲ့ပါတယ်။ဒီလိုအငင်းပွားမှုကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကနိုင်ငံတကာတရားရုံးကဖြေရှင်းပေးဖို့တင်ပြလာတဲ့အတွက်တရုတ်နိုင်ငံကဒီလိုရဟာနိုင်ငံရေးအရာရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါကြောင့်ဒီနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးရတဲ့အခါမှာလည်းပဲတောင်ကျုပ်ပင်လယ်ကိစ္စဟာအဓိကကိစ္စတရားဖြစ်နေပါတယ်။အင်ရှင်နိုင်ငံလည်းဖြစ်ကွန်မြူနစ်နိုင်ငံတစ်ခုလည်းဖြစ်တဲ့လာအိုနိုင်ငံဒုတိယဝန်ကြီးချုပ်ကတော့
လက်ထမတီတမ်ပေရာစီယန်ယังมีความเป็นห่วงต่อกับสภาพการที่เกิดขึ้น
ဒီလိုမြေဖို့ကျွန်းဆဲတဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရိမ်မှုတွေလှုပ်ရှားမှုအစိမ်းတက်လာတာတွေမှတ်သားထားပါတယ်လို့ပဲခပ်ဖော့ဖော့ပြောသွားခဲ့ပါတယ်။သို့တော်လည်းကွန်မြူနစ်နိုင်ငံတစ်ခုဖြစ်ပေမဲ့တရုတ်နဲ့နယ်မြေအငင်းပွားမှုထိတိုက်ကြုံနေရတဲ့ဗီယက်နမ်နိုင်ငံနိုင်ငံသားရေးဝန်ကြီးဖန်ဘန်မင်းကတော့ဒီကိစ္စကိုအထူးစိုးရိမ်မကင်းဖြစ်ပြီးစီရေးတက်ဆင်မှုမလုပ်ကြဖို့တောင်းဆိုတဲ့အကြောင်းအခုလိုပြောသွားပါတယ
်။ We discuss every issue including South China Sea because we areseriously concerned about the situation in South
Korea. တိတ်ကောင်းတဲ့စကားဝိုင်းမှာအင်မတန်အပြုသဘောဆောင်ပါတယ်။တောင်တရုတ်ပင်လယ်ကိစ္စအပါအဝင်အကြောင်းအရာတွေအားလုံးကိုဆွေးနွေးကြပါတယ်။တောင်တရုတ်ပင်လယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်မကင်းဖြစ်နေကြတာပါ။ဒီနေရာမှာတရုတ်နိုင်ငံကစစ်ရေးတည်ဆောက်လာတာနဲ့ပတ်သက်ပြီးတော့လည်းစစ်ရေးတည်ဆောက်မှုတတ်ဆင်မှုတွေမလုပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ
်။မတူကွဲပြားတဲ့နိုင်ငံရေးစနစ်မျိုးစုံကျဉ်းနှုံးတဲ့နိုင်ငံတွေရောနှောပါဝင်နေပြီးလူဦးရေသန်းပေါင်း600ကျော်လောလောဆယ်နေထိုင်လျက်ရှိတဲ့ဒီအာဆီယံဆက်နိုင်ငံတို့ဟာ2025မှာတခုတည်းသောလူမှုအသိုက်အဝန်းတစ်ခုဖြစ်ထွန်းရေးကိုရည်ရွယ်ထားကြတာဖြစ်ပါတယ်။ဒီရည်ရွယ်ချက်ကို2016မှာစတင်အကောင်အထည်ဖော်ခဲ့တာဖြစ်တယ်လို့လည်းအင်ရှင်လာအိုနိုင်ငံခြားရေးဝန်ကြီးသွန်လွန်စီဆိုလစ်ကပြောတော်ပါတယ်
။ The year 2016 is a deeply meaningful year since it is the starting point.
2016ခုနှစ်ဟာအာဆီယံအသိုက်အဝန်းစတင်မဲ့2025ခုနှစ်အာဆီယံအသိုက်အဝန်းမျှော်မှန်းချက်တွေစတင်အကောင်အထည်ဖော်တဲ့နှစ်ဖြစ်တဲ့အတွက်လွန်စွာအတိတ်ပဲပြည့်ဝတဲ့ကာလဖြစ်ပါတယ်။ရှေ့မှာတွေ့ကြုံရမယ့်စင်ခေါ်မှုတွေကိုရောအခွင့်အလမ်းတွေကိုပါကျွန်တော်တို့သတိမပြစောင့်ကြည့်နေကြပါတယ
်။ဒါပေမဲ့တောင်တရုတ်ပင်လယ်အငင်းပွားမှုပြဿနာဟာဒီလိုမတူကွဲပြားတဲ့နိုင်ငံစနစ်မျိုးစုံကျဉ်းသုံးတဲ့နိုင်ငံတွေပါဝင်နေတဲ့အာဆီယံအဖွဲ့ရဲ့စီလုံးညီညွတ်ရေးကိုစိန်ခေါ်နေတယ်လို့သုံးသပ်သူတချို့ကရှုမြင်ကြပါတယ်။အခုနိုင်ငံခြားရေးဝန်ကြီးတွေတက်ဆုံတဲ့ဆွေးနွေးပွဲမှာ IS အကြမ်းဖက်သမားတွေပြဿနာအဆုံးရောက်ဝါရအန်ဒီရဲ့စာရတွေကိုလည်းပဲဆွေးနွေးကြကြပါတယ်ခင်ဗျာ
။ဦးကျော်စန်းသာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းရုပ်ကိုမတ်တင်ကြီးထိုက်ကတလဲကြင်ညာပေးပါမယ်ရှင်။
ဆီးရီးယားအပြစ်ခတ်ရက်စဲရေးချောင်းတည်ငြိမ်မှုရှိလာလို့ဆီးရီးယားပြည်သူတွေဝမ်းသာပျော်ရွှင်နေတော့မှပဲအပြစ်ရသဘောတူညီချက်အကျိုးသက်ရောက်ပြီးတရက်အကြာဒီကနေ့တနင်္ဂနွေနေ့မှာမြို့ဆီးရီးယားနိုင်ငံမြို့တွေမှာလေချောင်းတိုက်ခိုက်မှုတွေပြန်ဖြစ်လာလို့တိတ်ဆိတ်ငြိမ်းချမ်းမှုတွေစိုင်းငံ့သွားပါတယ်လေချောင်းတိုက်ခိုက်မှုအတွင်းအ ਨੇ ဆုံးရွာ6ခုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အီရန်နိုင်ငံမြောက်ပိုင်းရှင်ဂျာတောင်တန်းဒေသကပက်ရှမာဂါခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကဓာတ်ထုလက်နဲ့အသုံးပြုတိုက်ခိုက်ခဲ့သလားဆိုတာကိုအတည်ပြုနိုင်ဖို့အတွက်ကတ်တာဝန်ရှိသူတွေနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပူးရဲဆောင်ရွက်နေပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကလက်လုံဒုံးကျည်တွေနဲ့ရှင်ဂျာဒေသကိုတိုက်ခိုက်ခဲ့ပြီးနောက်ပက်ရှမာဂါလို့ခေါ်တဲ့ခတ်လူမျိုးစုတိုက်ခိုက်ရေးတပ်သားတွေနဲ့အရက်သားဒါဇင်ပေါင်းများစွာတို့မူးဝေအော့အန်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်ပါတီရင်သမ္မတလောက်ရွေးချယ်ပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်ကအပြတ်အသတ်အနိုင်ရသွားပါတယ်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲကောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ရှင်။ကျမကစုမမခုတော့ဒီညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.